Pakistan နိုင်ငံတဲ့အချမ်းဖက်ဝါဒီလှုပ်ရှားမှုတွေကိုတားဆီးနိုင်ရေးအတွက်အာဖဂန်နဲ့ပါကစ္စတန်နဲ့ဆက်ဖြတ်သန်းမှုမှာလိုအပ်တယ်လို့ဆောင်ရွက်မှုတွေပါဝင်နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ရေးပါကစ္စတန်နဲ့ဆွေးနွေးထားကြောင်းအာဖဂန်တာလီဘန်ကတင်းနယ်လာနေမှာပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကွန်အတွင်းပါကစ္စတန်အစိုးရကိုယ်စားလှယ်အဖွဲ့ကာဘူးမြို့တော်ကိုဆွေးနွေးဖို့ရောက်လာတဲ့အချိန်တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကသတင်းတောက်တွေကိုပြောပါတယ်။ပါကစ္စတန်ထောက်လှမ်းရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဖာအစ်စ်ဟာမစ်ကပါကစ္စတန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့တာပါ။အာဖဂန်နစ္စတန်ကိုတာလီဘန်တို့ထိန်းချုပ်ထားတဲ့အတောအတွင်းအချင်းထောင်ထွက်ပြေးမှုတွေနဲ့ပါကစ္စတန်တွင်စစ်သွေးချတိုက်ခိုက်မှုတွေမှာပတ်သက်တဲ့အချင်းသားယာချီလွတ်မြောက်မှုတွေနဲ့ပတ်သက်ပြီးပါကစ္စတန်ကိုယ်စားလှယ်တွေကစိုးရိမ်နေတာလို့လည်းပြောခွင့်ရမူဂျာဟစ်ကပြောပါတယ်။အာဖဂန်ပိုင်နက်ကိုအုံချပြီးပါကစ္စတန်ကိုတိုက်ခိုက်တာမျိုးခွင့်ပြုမှာမဟုတ်ဘူးလို့တာလီဘန်ဘက်ကအာမခန်ပြောကြားခဲ့ကြောင်းလည်းသူကပြောပါတယ်။ပါကစ္စတန်ကိုတိုက်ခိုက်လို့သူတွေကိုစုံစမ်းနိုင်ရေးအတွက်နေဆက်ခိတ်တွေမှာလုံခြုံရေးစနစ်တွေဒါမှမဟုတ်လေစစ်ဆေးရေးစနစ်တွေထားရှိမလားဆိုတာကိုလည်းဆွေးနွေးခဲ့ကြောင်းထောင်တွေကနေလိုက်ပြီးဖြစ်တာကြောင့်ဒီလူတွေနဲ့ပတ်သက်ပြီးမသိတဲ့အကြောင်းလဲတာလီဘန်ပြောခွင့်ရကပြောပါတယ်ရှင်